အမေရိကန်အစိုးရရဲ့လုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းထားရတာကြောင့်အစိုးရဌာနအများပြားပိတ်ထားရပြီးတော့အလုပ်ခွင်ကိုမလာကြဘူးအလုပ်သမားတွေကိုတားမြစ်ခံထားရတာကြောင့်တိတ်နှစ်ချီတဲ့အစိုးရအမှုတန်းတွေကအလုပ်မဆင်းရပဲအိမ်မှာပဲနေနေကြပါတယ်အဲ့ဒီအတွက်ဆန္ဒထုတ်ဖော်ပြသမှုတွေဖြစ်ပေါ်လာနေပြီးဥပဒေပြုလွှတ်တော်အမတ်တွေကိုပြစ်တင်ဝေဖန်နေကြသလိုထွက်ပေါက်ပိတ်နေတဲ့အစိုးရရဲ့အတုံးစိတ်ဆန္ဒအငင်းပွားနေမှုကိုအဆုံးသတ်ဖို့တောင်းဆိုနေကြပါတယ်အော်တိုဘာလာတရနေ့မှာစတင်တဲ့ဗန္ဒာရေးနှစ်အတွင်းအတုံးစိတ်မတက်မှတ်ရသေးတာကြောင့်အမျိုးသားဥယျာဉ်တွေပိတ်ထားရသလိုအစားအသောက်ကြောင့်ယောဂါဖြစ်ပွားမှုကိုကာကွယ်ရေးအတွက်စစ်ဆေးသူတွေဟာလည်းအလုံးမလုံးနိုင်ပဲဖြစ်နေကြပါတယ်။အစိုးရအနေနဲ့လည်းနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘာသတင်းမှမထုတ်ပြန်နိုင်ပဲဖြစ်နေရပါတယ်။ဒီပြဿနာကြောင့်အမေရိကန်ပြည်ထောင်စုရဲ့မြို့ကြီးမြို့ငယ်တွေမှာဆန္ဒပြမှုတွေဖြစ်ပေါ်လာရမှာဝါရှင်တန် DC မြို့တော်ကြီးလည်းပါဝင်ပါတယ်။ရာနဲ့ချီတဲ့လူတွေဟာအမျိုးသားရင်ပြင်နဲ့တမိုင်းဝင်အဆောက်အုံတွေတဝိုက်ကအတားစီတွေကိုဖျက်ဆီးပစ်ခဲ့ကြပါတယ်။အိမ်ပြီးတော့အနီးတဝိုက်ကသမ္မတဥဘာမရဲ့အမတ်သားပါဝင်အတားစီတွေကိုလည်းဖြုတ်ယူသွားခဲ့ကြပါတယ်။ဆန္ဒပြသူတွေဟာတင်းငွေနေနေတဲ့တော့အစိုးရရဲ့အတုံးစီနဲ့ပတ်သက်ပြီးတော့သဘောတူညီမှုမရနိုင်ပဲဖြစ်နေတဲ့ပါလီမန်လွှတ်တော်ကိုတွားရောက်ပြီးတော့အော်ဟစ်ဝေဖန်ကန့်ကွက်ခဲ့ကြပါတယ်။